အမေရိကန်လွတ်တော်အမတ်တွေကအာဖဂန်နစ္စတန်ပေါ်ဘိတ်ဆို့အရေးယူထားတာတွေကိုချော့ပြီးဘူဘန်ရဲ့အရာနိုင်ငံခြားငွေကြေးကိုဖွင့်နေပေးဖို့တမရကိုတိုက်တွန်းလိုက်ကြပါတယ်။ဒီမိုကရက်အမတ်46ယောက်ကတမရဘိုင်ဒန်စီပို့လိုက်တဲ့စာထဲမှာအခုလိုပြောလိုက်တာပါ။ Republican အမတ်တွေကတော့ဘလောက်ငွေကြေးကိုဖြစ်ဖြစ်တာလီဘန်တွေရလို့မဖြစ်ဘူးလို့ပြောကြပါတယ်။အာဖဂန်ရဲ့အရာငွေကြေး 9.4 ဘီလီယံကိုအမေရိကန်ကသိမ်းပိုက်ထားတာကြောင့်ငွေကြေးဖောင်းပွားစေပါလေ။ဥသာရောင်းဝယ်ရေးဘဏ်တွေနဲ့အရေးကြီးတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုပိတ်လိုက်ရရောက်ပြီးတိုင်းပြည်ကိုစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအကျတဲတဲကိုဆင်းသွားစေပါတယ်လို့စကားဆိုပါတယ်။အာဖဂန်နစ္စတန်မှာလူဦးရေ30ရှိပါတယ်။တဝက်လောက်ဟာငတ်မုတ်ခေါင်းပါပြီးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။အခုလိုပိတ်ဆို့အရေးယူထားတာဟာတာလီဘန်ကောင်းဆောင်တွေကိုအားနိုင်မသွားစေပဲစစ်နဲ့ဆင်းရဲမှုတန်းကိုစေသူပေါင်းများစွာခံစားပြီးဖြစ်တဲ့အပြစ်မဲ့ပြည်သူတွေကိုပဲနာစေပါတယ်လို့အမတ်တွေကပြောကြပါတယ်။အင်ဂျီရောကတော့အခုလိုထိတ်ချုပ်ထားတာကိုလွတ်ပေးမှာမဟုတ်ပေမဲ့အာဖဂန်နစ္စတန်ကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ဆက်လက်ထောက်ခံမယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေကြောင့်ဆိုင်ရာကိစ္စတွေကိုပြစ်ပယ်ထားလို့မရတယ်လို့အဲ့ဒီငွေကြေးကိုတာလီဘန်တွေစီမရောက်စေပဲအာဖဂန်ပြည်သူတွေစီရောက်စေဖို့ဆိုတဲ့အခက်အခဲကိုအမေရိကန်ကရင်ဆိုင်နေရဆဲဖြစ်တယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီကပြောပါတယ်။အကြံဖက်အုပ်စုတွေနဲ့ဆက်သွယ်ပြတ်ပြီးအားလုံးပါဝင်တဲ့အုပ်ချုပ်ရေးထူထောင်မှုလူခွေရေးကိုလေးစားဖို့အမျိုးသမီးတွေကိုအများပြည်သူရေးရမှာအပြည့်အဝပါဝင်ခွင့်ပေးဖို့နဲ့မိန်းကလေးတွေပညာသင်ကြားခွင့်ပေးဖို့တမရဘိုင်ဒန်ဆိုတော့ကအာဖဂန်ဆိုတော့ကိုပြအားပေးထားပါတယ်